မြန်မာနိုင်ငံမှာ2025ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်မဲ့ရွေးကောက်ပွဲတွေဆန္ဒမဲပေးတဲ့သူတွေကိုထောက်ကူပြုနိုင်အောင် Team Popstack ဆိုတဲ့လူငယ်အဖွဲ့ကရွေးကောက်ပွဲနဲ့ပတ်သက်တဲ့အချက်အလက်တွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေရဲ့စီးရင်တွေနဲ့ရွေးကောက်ပွဲမှာမဲဘလို့ပေးရမလဲဆိုတဲ့အချက်အလက်တွေပါဝင်တဲ့ Smartphone Application ကိုစတင်မိတ်ဆက်လိုက်ပြီးဖြစ်ပါတယ်ပြပွားနေတဲ့ရန်ကုန်မြို့လေကောင်ကတိုက်ခန်းပေါ်မှာရုံငန်းထဲမှာကျင်းပင်တဲ့တီးရှပ်တွေဟိုးဆင်ထားတဲ့ဆက်ကျော်တဲ့လူငယ်အဖွဲ့တစ်ဖွဲ့ကရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေရဲ့စီးရင်တွေကိုထက်သွင်းဖို့အတွက်သူတို့ရဲ့ကွန်ပျူတာဖန်တာပြင်တွေမိုဘိုင်းဖုန်းတွေကိုစိုက်ကြည့်ပြီးအလုပ်ရှုပ်နေကြပါတယ် Team Popstack အဖွဲ့ဟာရွေးကောက်ပွဲအတွက် Smartphone Application ကိုပထမဆုံးစတင်တီထွင်ဆောင်ရွက်တဲ့လူငယ်အဖွဲ့ဖြစ်ပြီးအဖွဲ့ဝင်ပေါင်း20ကျော်ရှိပါတယ်သူတို့အဖွဲ့ကလည်းအခုတီထွင်ဆောင်ရွက်တဲ့ရွေးကောက်ပွဲ Application ကို M-Voter 2015လို့နာမည်ပေးထားပါတယ်ဒီ M-Voter 2015 Application ကိုမြန်မာနိုင်ငံကတန်းနဲ့ချီပြီးFacebook ကိုဆွဲဆွဲမြဲမြဲတုံးဆွဲတဲ့သူတွေကိုပြင်မထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာပြီးရတဲ့2011ခုနှစ်ကလေးကမိုဘိုင်းဖုန်းနဲ့အင်တာနက်တုံးဆွဲသူတွေတဟုန်ထိုးမြင့်တက်လာတာဖြစ်ပြီးတော့အခုလာမယ့်နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာလူမှုကွန်ရက်မီဒီယာဟာအဓိကအခန်းကဏ္ဍတစ်ခုမှာပါဝင်နေတာဖြစ်ပါတယ်ရိုက်တာသတင်းဌာနရဲ့စစ်တမ်းအရလူဦးရေ50တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာမိုဘိုင်းဖုန်းစင်ကတ် 18 တန်းကျော်သုံးစွဲနေကြတာဖြစ်ပြီးဒါဟာသုံးတဲ့အတွင်းတသန်းနီးပါးလောက်တိုးမြင့်လာတာလို့ဆိုရမှာဖြစ်ပါတယ်။ဒီမိုဘိုင်း apps တီထွင်သူတွေကတူဖြစ်တဲ့အသက် 18 နှစ်အရွယ်ကိုဖြိုးမင်းသူကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။အခုဆိုရင်ဒီရွေးကောက်ပွဲဆိုင်ရာမိုဘိုင်း app ဟာ Android နဲ့ iOS အသုံးပြုသူတွေအနေနဲ့သုံးစွဲနိုင်ပြီး download လုပ်သူပေါင်း400လောက်ရှိပြီလို့လည်းဆိုပါတယ်။သုံးစွဲသူတွေအနေနဲ့ကလည်းဒီ apps နဲ့ပတ်သက်ပြီးပုံမှန်ကောင်းမွန်အောင်လှုပ်ဆောင်ဖို့အကြံပေးတာတွေရှိတယ်လို့လည်းဆိုပါတယ်။အချက်အလက်တွေပေးနိုင်တဲ့နည်းစနစ်ကြွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွွ အမြင်သဘောထားတွေကို Facebook လိုလူမှုကွန်ရက် website ပေါ်မှာပဲဆွေးနွေးဖလှယ်နေကြပါတယ်။မကြသေးရင်ကလည်းတိုက်ခန်း NLD ပါတီခေါင်းဆောင်တော်အဆန်းစုကြည်နဲ့သမ္မတဦးသိန်းစိန်တို့နေရာစလုံးဟာရွေးကောက်ပွဲမှာဆန္ဒမဲပေးမဲ့သူတွေအတွက်ဗီဒီယိုမိန့်ခွန်းတွေကို Facebook ပေါ်မှာပဲဖြန့်ဝေခဲ့ကြပါတယ်။ဒါအပြင်မဘာသာဘုန်းကြီးတို့ကလည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကပြုလုပ်ခဲ့တဲ့မြို့ဆောင်ဥပဒေအောင်ပွဲနဲ့ပတ်သက်တဲ့လူမှုဟောပြောပွဲဓာတ်ပုံတွေကို Facebook ပေါ်မှာဖြန့်ဝေခဲ့ကြပါတယ်။ဒီလာမယ့်ရွေးကောက်ပွဲမှာနိုင်ငံရေးပါတီ90ကျော်ကရွေးကောက်ပွဲကိုယ်စားလှယ်လောင်း6000ကျော်ဝင်ရောက်ရှင်ပြိုင်မှာဖြစ်တာကြောင့်ပထမအကြိမ်မဲပေးရမယ့်သူတွေအတွက်ကတော့ကိုယ်စားလှယ်လောင်းရွေးချယ်ဖို့တိတ်ပြီးတော့လွယ်ကူမှာမဟုတ်ပါဘူး။ဒါပေမဲ့အခုတီထွင်လိုက်တဲ့ Mobile App ဟာသုံးဆွဲသူအရေအတွက်တိတ်အများကြီးမရှိသေးပေမဲ့ရွေးကောက်ပွဲမှာမဲပေးဖို့အတွက်အသုံးမင်းတယ်လို့မဲပေးမယ့်သူတွေကပြောပါတယ်။ M-Voter 2015 application နဲ့ပတ်သက်ပြီးသုံးဆွဲသူအသက်25နှစ်အရွယ်မတ်အီမြခိုင်ကအခုလိုပြောပါတယ်။နောက်ထပ်ရွေးကောက်ပွဲ Mobile App အသုံးပြုသူနောက်တူဖြစ်တဲ့အသက်35နှစ်အရွယ်စိုင်းပိုင်ရှင်မတ်နေနီကလည်းအခုလိုဆိုပါတယ်ဒီလာမယ့်ရွေးကောက်ပွဲဟာပထမအကြိမ်စီးစနစ်ကြကြပြုလုပ်တဲ့ရွေးကောက်ပွဲဖြစ်တဲ့အတွက်သမိုင်းဝင်ရွေးကောက်ပွဲလို့လည်းဆိုနိုင်ပါတယ် The Voice Weekly Director ဖြစ်တဲ့ဦးဇေယထွန်းကလည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်ရွေးကောက်ပွဲ mobile application mvoter 2015ကိုတည်ထွင်တဲ့ team popstack ဟာမကြသေးခင်ကကျင်းပတဲ့ hang challenge ဆိုတဲ့ map ပို့ IT နည်းပညာကျွမ်းကျင်သူပြိုင်ပွဲမှာပထမဆုံးရပြီးရွေးချယ်ခံလိုက်ရတဲ့အဖွဲ့ဖြစ်ပါတယ် hang challenge ဆိုတဲ့ map ပို့ IT နည်းပညာကျွမ်းကျင်သူပြိုင်ပွဲကိုအစိုးရအဖွဲ့စည်းမဟုတ်တဲ့ asia foundation ကစီစဉ်ကျင်းပတာဖြစ်ပြီး australia အစိုးရနိုင်ငံသားရေးနဲ့ကုန်သွယ်ရေးဌာနကလည်းတစ်စိတ်တစ်ပိုင်းအဖြစ်ငွေကြေးထောက်ပံ့မှုတွေပြုလုပ်ခဲ့တဲ့ပြိုင်ပွဲဖြစ်ပါတယ်ရှင်